Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ3ရက်နေ့စနေနေ့ညနေပိုင်း6နာရီခွဲနဲ့9နာရီအထိစီစဉ်တွေကိုလိုင်းတိုမီတာ1925 1925ရောအနေနဲ့ထုတ်လွှင့်နေပါပြီရှင်ကျမနန်လာဝါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
ကျွန်တော်ကတော့ဝင်းမင်းပါကိုငင်းချင်းတဲ့အတူဒီနေ့ထက်တန်းရောက်တဲ့တွေကိုကြီးညာပေးမှာပါဒီနေ့ထူးခြားတဲ့တွေတွေထဲမှာတော့ပြကြခဲ့တဲ့ Air Asia လေယာဉ်စိတ်ပိုင်းကြီးတစ်ခုကိုပင်လယ်ကျမ်းပြင်မှာရှာဖွေတွေ့ရှိလိုက်ပါပြီ။ရွှေပြောင်းအခြေချသူတွေပါပြီးမျောလာတဲ့သင်္ဘောအီတလီစေကန်းကိုရောက်သွားပါပြီ။အမေရိကန်ကတော့ပါလက်စတိုင်းအနေနဲ့ ICC နိုင်ငံတကာခေါ်ယူဝင်ပွဲလုပ်တာမှားယွင်းတယ်လို့ဝေဖန်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါနန်းလောင်ရေ
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့နေပြည်တော်မှာကျင်းပမယ့်69ကြိမ်မြောက်လွတ်လပ်ရေးနေ့အချိန်မှဗိုလ်ရှုခန်းအခမ်းအနားသတင်းကိုကြားကြမှာပါ။
လူလိုက်ရင်ဒီခန္ဓာကိုဘူရှုတပင်အနေနဲ့ပေါ့လေစစ်တပ်ကလည်းအင်အားပြပြီးတော့နော်နိုင်ငံတော်သမ္မတရောကာကွယ်ရေးဦးစီးချုပ်ကတက်ရောက်တယ်ဆိုတဲ့အနေထားဟာတနည်းအားဖြင့်ပြောရင်တော့2015မှာဖြစ်လာမယ်နိုင်ငံရေးကြောင်းလဲတွေတော့ပေါ့လေအင်အားပြသလားလို့တော့ကျွန်တော်ကနည်းနည်းတန်လျာရှိတယ
်နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိမ်းပါရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပါမယ်ဒါအပြင်နိုင်ငံတကာသတင်းမှာတော့ရင်းနှံစည်းတွေတဟုန်ထိုးကျဆင်းတာရုရှားရူပယ်ငွေစည်းတွေကျဆင်းလာတာတွေမကအနောက်နိုင်ငံတွေရဲ့တန်ခတ်ပိတ်ဆို့မှုတွေနဲ့ရင်ဆိုင်နေရတဲ့ရုရှားရဲ့ရှေ့ရည်အတွက်သူ့ပြည်သူတွေဘလို့သဘောထားရရှိနေပါသလဲတရုတ်နဲ့တခြားနိုင်ငံတွေကနေရာဘာတင်ပို့မှုကျဆင်းလာတာဘာကြောင့်လဲဆိုတော့နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ပြပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်းခင်ခုရင်ဆုံးတော့စနေနေ့ထိပ်တန်းရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကိုငင်းချန်တို့ကကြီးညာပေးပါမယ်ရှင
်ပြတ်ကျခဲ့တဲ့ Air Asia ခီးတဲ့တင်လင်းရှာဖွေရေးအဖွဲ့ကကြီးမားတဲ့စိတ်ပိုင်းကြီးနှစ်ခုကိုရေနဲ့68ပေမှာတွေ့ခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်ဒါအပြင်ဂျာဘာပင်လယ်ထဲမှာရှာဖွေတွေလုပ်နေတဲ့ဒီအင်ဒိုနီးရှားအဖွဲ့အနေနဲ့ရေမျက်နှာပြင်ပေါ်မှာစီအကွက်ကြီးတစ်ခုကိုလည်းတွေ့ခဲ့တယ်လို့ထုတ်ပြောခဲ့ပါတယ်။ဒီလေရင်ပြကြမှုမှာသိဆုံးခဲ့သူရဲ့မိသားစုတွေကတော့အခုလိုရှာဖွေတွေ့ရှိမှုကြောင့်နောက်ထပ်အလောင်းတွေထပ်ရဖို့မျှော်လင့်နေတယ်လို့အင်ဒိုနီးရှားနိုင်ငံမှာပြောဆိုနေကြပါတယ်။ဒီမိသားစုဝင်တူဖြစ်တဲ့အင်ဒိုနီးရှားနိုင်ငံသားအောင်ကိုဂူနာဝန်ကလေရင်ပြကြပြီး6ရက်ရှိလာပြီဖြစ်တာမို့အခုလိုလေရင်အစိပ်ပိုင်းကြီးတွေလို့ယူဆနိုင်တာတွေတွေ့လိုက်တာကြောင့်အလောင်းတွေမကြခင်ထက်တွေ့နိုင်တယ်။ဒါဆိုရင်သူတို့ကိုဇာပနအခမ်းအနားလုပ်ပြီးလို့ရတယ်။သိကြသွားရင်ဒီအလောင်းတွေရှာမတွေ့တော့မှစိုးရင်ရတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီရှာဖွေရေးအဖွဲ့ကောင်ဆောင်ဘန်ဘန်ဆိုလစ်တီယိုကလည်းရှာဖွေသမားတွေအနေနဲ့ရေအောက်သွားအဝေးထင်းရင်သုံးပြီးလေရင်ရဲ့အပျက်စီးပုံရိပ်တွေကိုရဖို့ဆက်ကြိုးပမ်းနေတယ်လို့ဒီနေ့ဆက်ပြောခဲ့ပါတယ်။အခုရှာတွေ့ခဲ့တဲ့အစိပ်ပိုင်းကြီးတစ်ခုကအလျားပေ30နဲ့အနံ15ပေတော့အထူးတပေခွဲရှိပြီးနောက်အစိပ်ပိုင်းတစ်ခုကတော့အလျား23ပေနဲ့အထူး 1.6 ပေရှိပါတယ်။အဲ့ဒီနှစ်ခုကိုနီးနီးကပ်ကပ်တွေ့ခဲ့ရတာဖြစ်တယ်လို့ဒီရှာဖွေအဖွဲ့ကောင်ဆောင်ကဆက်ပြောပါတယ်။တကယ်တော့အင်ဒိုနီးရှားအများစုပါတဲ့လူပေါင်း162ဦးတင်ဆောင်သွားတဲ့အင်ဒိုနီးရှားကနေစင်ကာပူကိုထွက်လာတဲ့ဒီလီယင်ပြတ်ချပြီးတပတ်ခန့်အကြာမှာအလောင်းပေါင်း30ကိုတွေ့ရှိထားပြီးဖြစ်ပါတယ်ခင်ဗျာ။
ကျန်းတန်းတဲ့ပင်လယ်ပြင်ထဲမှာတင်မောဝင်တန်းတွေရဲ့စွန့်ပစ်ခံခဲ့ရပြီးရွှေပြောင်းအခြေချသူရာပေါင်းများစွာကိုတင်ဆောင်ထားတဲ့တင်မောဟာအီတလီနိုင်ငံတောင်ပိုင်းစိတ်ကမ်းကိုတောက်ကြညံ့နေခြင်းကရောက်ရှိသွားပါပြီ။ The Easter လို့နာမည်ပေးထားတဲ့တင်မောကိုအီတလီကမ်းခြေစောက်တပ်ဖွဲ့ကတပ်ဖွဲ့ဝင်တွေဟာတောက်ကြနေအစောပိုင်းမှာရဟတ်ယာဉ်ကိုအသုံးပြုပြီးတင်မောကုန်းဘက်ပေါ်တိုက်ရောက်ပြီးတင်မောကိုထိန်းချုပ်နိုင်ခဲ့ပါတယ်။အီတလီကမ်းခြေနဲ့24မိုင်အကွာမှာတင်မောဟာမောင်းနေနိုင်ခြင်းမရှိဘဲမျောနေခဲ့တာပါ။အမျိုးသမီးနဲ့ကလေးတွေအပါအဝင်လူ450လောက်လိုက်ပါနိုင်တယ်လို့လိုက်ပါလာတယ်လို့တာဝန်ရှိသူတွေကခန့်မှန်းပြီးအများစုကစီးရီးယားနိုင်ငံသားတွေဖြစ်နိုင်ပါတယ်ခရီးသည်တဦးကတင်မောကရေဒီယိုဆက်ကိုအသုံးပြုပြီးတင်မောဝန်ထမ်းတွေစွန့်ခွာသွားတဲ့အကြောင်းတာဝန်ရှိသူတွေကိုအကြောင်းကြားခဲ့တာပါဒါဟာဒီအပတ်တွင်ဖြစ်ခဲ့တဲ့ဒုတိယအကြိမ်မတော်တဆမှုဖြစ်ပါတယ်2015ခုနှစ်အတွက်အလုံးခြုံငုံမိတဲ့ရွှေပြောင်းချင်းဆိုင်ရာနီးလန့်တွေမှာလူကုန်ကူးမှုကိုကာကွယ်တားဆီးရေးဟာထိတ်တန့်ဦးစားပေးဖြစ်လာမယ်လို့ဥရောပကော်မရှင်ကတောက်ကြနေကပြောပါတယ်။ကိုတိုင်းပြည်ကစစ်ပွဲတွေပြိပခါတွေကနေဥရောပကိုထွက်ပြေးလာကြသူတွေကိုခေါင်းပုံဖြတ်အမျက်ထုတ်ဖို့လူကုန်ကူးသူတွေကနီးလန့်အသစ်တွေရှာထားတယ်လို့ကော်မရှင်ကပြောပါတယ်။အခုလိုအနေအများတဲ့ပင်လယ်ထဲမှာလူကုန်ကူးသူတွေတင်မောဟောင်းကိုစွန့်ခွာပြေးတာမျိုးခွင့်မပြုနိုင်ဘူးလို့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။
အမေရိကန်ဆိုရကပါလက်စတိုင်းအာဏာပိုင်တွေအနေနဲ့ ICC လို့ခေါ်တဲ့နိုင်ငံတကာပြည်မှုခေါ်ယုံအဖွဲ့ဝင်ဖြစ်ဖို့လျှောက်ထားလိုက်တာဟာမှားယွင်းတယ်လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံဖြစ်ဖို့အထောက်အကူဖြစ်မှာမဟုတ်ဘူးလို့ထုတ်ပြောလိုက်ပါတယ်တကယ်တော့ Israel ဘက်မှာစစ်ရာဇဝတ်မှုကြီးတွေကျူးလွန်နေတယ်လို့ဆက်ဆွဲအရေးယူနိုင်ဖို့ပါလက်စတိုင်းအနေနဲ့အခုလိုနိုင်ငံတကာခေါ်ယုံမှာအဖွဲ့ဝင်ဖြစ်ဖို့လျှောက်ထားလိုက်တာဖြစ်ပါတယ် ကမ္ဘာကုလသမဂ္ဂဆိုင်ရာပါလက်စတိုင်းသံမတ်ကြီးရီယက်ဘန်ဆိုကအခုလိုနိုင်ငံတကာခေါင်းဆောင် ICC ဝင်ဖို့ကြိုးပမ်းရတာကတရားမျှတမှုပေါ်ဆောင်ရေးအတွက်မဖြစ်မနေလှုပ်လိုက်ရတာဖြစ်တယ်လို့ဆိုပါတယ်။သံမတ်ကြီးမန်ဆိုကပဲအစ္စရေးရဲ့သိမ်းပိုက်မှုနဲ့အသက်ခံခဲ့ရတဲ့ပါလက်စတိုင်းအားလုံးအတွက်တရားမျှတမှုရရင်အခုလိုတရားဝင်လမ်းကြောင်းကနေကြိုးပမ်းရတာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူတူကတော့ဒီပါလက်စတိုင်းလူရဲကြောင်လှုပ်လှက်တဲ့ပါလက်စတိုင်းနိုင်ငံတော်ထူထောင်ရေးအထောက်အကူမပြုတဲ့အပြင်အဟန့်အပိုဖြစ်သွားစေလိမ့်မယ်လို့ဝေဖန်လိုက်ပါတယ်ခင်ဗျာ
နျူကလ িয়ার လက်နက်လုပ်ဖို့လိုအပ်တဲ့ပစ္စည်းတွေကိုရုရှားကိုပို့ပေးခြင်းအဖြစ်အီရန်ရဲ့နျူကလ িয়ার လက်နက်လုံနိုင်တဲ့စွမ်းရည်ကိုရှော့ချနိုင်မယ့်အစီအစဉ်ကိုအမေရိကန်ပြည်ထောင်စုနဲ့အီရန်တို့ယာယီသဘောတူထားတယ်လို့တန်တမန်အတိုင်းဝိုင်းကိုကိုကာဘီ AP သတင်းဌာနကထုတ်ပြန်ပါတယ်ဒီဇင်ဘာလကဆွေးနွေးပွဲတွေအတွင်းမှာနှစ်ဖက်ဆွေးနွေးသူတွေဟာအခက်အခဲတွေကိုဖြေရှင်းဖို့သဘောတူတဲ့အချက်တွေနဲ့မတူတဲ့အချက်တွေကိုပထမအဆုံးအချိန်အဖြစ်အကြမ်းမြင်ချပြခဲ့တာကိုတိုးတက်မှုအနေနဲ့မြင်ပါတယ်လို့တန်တမန်နှစ်ဦးက AP သတင်းဌာနကိုပြောပါတယ်ဇန်နဝါရီလ15ရက်ဂျနီဖာမှာပြန်လည်ပြုလုပ်မဲ့ဆွေးနွေးပွဲတွေမှာလည်းကွဲပြားခြားနားမှုတွေကိုဆွေးနွေးဖို့ရှိပြီးအရင်တုန်းကဆိုရင်နှစ်ဖက်ခြားနားမှုဟာကြီးမားလွန်းတဲ့အတွက်လုံရမဲ့စည်းရင်းကိုပြုစုဖို့တောင်သဘောမတူနိုင်ဘူးလို့ပြောပါတယ်အီရန်အနေနဲ့နျူကလ িয়ার လက်နက်လုပ်ဖို့ကြိုးပမ်းနေတယ်ဆိုတာကိုငြင်းဆန်ထားပြီးနိုင်ငံကိုချိနဲ့စေတဲ့ပိတ်ဆို့မှုတွေကိုအဆုံးသတ်စေဖို့အမေရိကန်၊ရုရှား၊တရုတ်၊ဗြိတိန်၊ပြင်သစ်၊ဂျာမနီတို့နဲ့ဆွေးနွေးနေပါတယ်။ပြီးခဲ့တဲ့ဆွေးနွေးမှုနှစ်ခုဟာလည်းတင်းမာတဲ့ငြင်းဆန်မှုတွေကြောင့်အဆုံးသတ်ခဲ့ရပါတယ်။အီရန်ရဲ့အဓိကပြဿနာကနျူကလ িয়ার လက်နက်ထုတ်လုပ်ရမှာကောညစ်စစ်တအားပေးစက်ရုံမှာတုံးလို့ရနိုင်တဲ့ယူရေနီယံတန့်စင်ရေးဖြစ်ပြီးနျူကလ িয়ার လက်နက်လုံနိုင်တဲ့စွမ်းရည်ကိုရှော့ချဖို့အတွက်အမေရိကန်ကအီရန်ရဲ့တန့်စင်ပြီးယူရေနီယံကိုပြပကိုတင်ပို့စေခြင်းပြီးအီရန်ကတော့ငြင်းဆန်ထားပါတယ်လက်ရှိမှာလည်းနှစ်ဖက်စလုံးကအီရန်မှာတန့်စင်ပြီးယူရေနီယံဘလောက်ရှိသင့်တယ်လဲဆိုတာကိုဆွေးနွေးနေကြတာပါညီနိုင်ရေးမှုတွေကတော့မတ်လလောက်ကြာရင်အကြမ်းဖျင်းသဘောတူညီမှုရရှိနိုင်ပြီးနောက်ဆုံးသဘောတူညီချက်ကိုဇွန်လကုန်လောက်ရမယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
ယူအေဗီကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်အသံကစနေနေ့ညပိုင်းညနေပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်ပြေခဲ့တဲ့နှစ်ကုန်ပိုင်းမှာဆိုနီရုပ်ရှင်ထုတ်လို့ရေးကိုကွန်ပျူတာကနေစိုက်ဘာဖောက်ထွင်းတိုက်ခိုက်လုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တောက်ချာနေမှာအမေရိကန်သမ္မတဘရက်အိုဘားမားကမြောက်ကိုရီးယားပေါ်အရေးယူတန်ခတ်မှုအသစ်တွေချမှတ်လိုက်ကြောင်းကြေညာလိုက်ပါတယ်။မြောက်ကိုရီးယားကအဖွဲ့အစည်း3ခုနဲ့လူပုဂ္ဂိုလ်10ဦးကိုပြစ်မှတ်ထားချမှတ်ခဲ့တဲ့တန်ခတ်မှုဟာမြောက်ကိုရီးယားရဲ့စိုက်ဘာတိုက်ခိုက်မှုအပါအဝင်ရန်စားတဲ့လူရဲ့အများအပြားအတွက်ပထမအဆင့်အနေနဲ့အရေးယူမှုလှုပ်ဆောင်ခဲ့တာဖြစ်တယ်လို့သမ္မတအင်ဂျီတော်ကထုတ်ပြောလိုက်ပါတယ်။အခုအစ်ချမှတ်လိုက်တဲ့အရေးယူမှုတွေဟာအရင်ကတည်းကချမှတ်ထားတဲ့အရေးယူမှုတွေအတွက်ပိုတင်းကျပ်လိုက်တာဖြစ်ပြီးအရင်ကတည်းကလူပုဂ္ဂိုလ်တချို့အတွက်အမေရိကန်ရဲ့ဘန်ဒါငွေကြေးစနစ်ကိုလလန်းမမီအောင်လှုပ်ထားလိုက်တယ်လို့အမေရိကန်နိုင်ငံသားတွေကိုလည်းမြောက်ကိုရီးယားနဲ့ဆက်သွယ်မှုလှုပ်ဆောင်မှုတွေမလုပ်ဖို့တားမြစ်ထားတာလို့အမေရိကန်ဘန်ဒါရေးဝန်ကြီးဌာနကဆိုပါတယ်။တကယ်တော့မြောက်ကိုရီးယားနိုင်ငံဟာကမ္ဘာမှာအရေးယူတန်ခတ်မှုအများဆုံးချခံနေရတဲ့နိုင်ငံတစ်ခုဖြစ်တာမို့အခုတောက်ကြနေချမှတ်လိုက်တဲ့တန်ခတ်မှုဟာအရေးယူတာတသက်မဟုတ်ပဲပြုပြင်မှုလိုအပ်ဆဲဆိုတာကိုသိတာစီတဲ့သဘောဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ်။အရေးယူခံရတဲ့အဖွဲ့အစည်းသုံးခုကတော့မြောက်ကိုရီးယားထောက်လွှမ်းရေးရဲ့ RGB ပြည်တို့မြောက်ကိုရီးယားရဲ့အစိုးရရဲ့လက်နက်အဝယ်တော်ကိုရီးယားတပ်ထု24ရေဖွံ့ဖြိုးရေးကော်ပိုရေးရှင်းနဲ့သိပ္ပံဆိုင်ရာသုတေသနအဖွဲ့ဖြစ်တဲ့ကိုရီးယားတန်ဂန်ကော်ပိုရေးရှင်းတို့ပါဝင်တယ်လို့အရေးယူခံရတဲ့ပုဂ္ဂိုလ်10ဦးကတော့ဒီအဖွဲ့အစည်းသုံးခုနဲ့ဖြစ်စေမြောက်ကိုရီးယားစိုးရနဲ့ဖြစ်စေတိုက်ရိုက်ဆက်သွယ်နေသူတွေဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံတောင်ပိုင်းပြည်နယ်တွေမှာတော်မီအကြီးအကျယ်လောင်းတဲ့အတွက်လူထောင်ပေါင်းများစွာဟာသူတို့ရဲ့နေအိမ်တွေကိုစွန့်ခွာပြေးနေရတယ်လို့တာဝန်ရှိသူတွေကပြောပါရယ်။တောင်ဩစတြေးလျနဲ့ဗစ်တိုးရီယာပြည်နယ်တွေမှာထိခိုက်မှုအများဆုံးဖြစ်ပြီးအိမ်ဒါဇင်နဲ့ချီမီးလောင်ပျက်စီးခဲ့ရတယ်လို့မိသက်တာဝန်ရှိသူတွေကပြောပါရယ်။၆တွေ့မှု၊လေပြင်းတိုက်မှုနဲ့အပူချိန် 30 ဒီဂရီဆယ်စီယပ်အထက်ရှိနေတာတွေဟာမီးလောင်နာကိုထိန်းသိမ်းဖို့အခက်အခဲဖြစ်စေပါရယ်။အခုလိုတော်မီလောင်မှုတွေဟာဩစတြေးလျနိုင်ငံမှာနွေရာသီအတွင်းမှာဖြစ်နေကြပါ2009ခုနှစ်ဖေဖော်ဝါရီလကလောင်ခဲ့တဲ့ဗစ်တိုးရီးယားပြည်နယ်မှာလောင်ခဲ့တဲ့ Black Saturday တော်မီထဲမှာလူ183ဦးသေဆုံးခဲ့ပြီးအိမ်2000ကျော်လောက်မီးလောင်ပျက်စီးခဲ့ရပါတယ
်1998တုန်းကအာဖရိကတိုက်ကအမေရိကန်တပ်ရုံးတွေကိုဘုံခွဲတယ်လို့သံသယရှိထားတဲ့လီဘျာအယ်ဂိုက်တာအဖွဲ့ဝင်တူကခုံရုံးတက်ဖို့ရပ်ပိုင်းလိုမှာပဲသေဆုံးသွားခဲ့ပါတယ်ဒီအယ်ဂိုက်တာအဖွဲ့ဝင်အဘူအနန်အယ်လီဘီရဲ့ရှင်တွေကသူ့အနေနဲ့ ဒီနယူးယောက်မြို့မှာလုံမဲ့ခုံရုံးမတက်ခင်လေးမှာနယူးယောက်ဆေးရုံတစ်ခုမှာအသေးရောင်အတဝါစီပိုးနဲ့အသေးကင်ဆာရောဂါကြောင့်တောက်ချာနေမှာသေဆုံးခဲ့ရတာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။တကယ်တော့လီဘီအနေနဲ့ဒီဆော်ဒီလီဘီနဲ့အတူဆော်ဒီလူမျိုးခါလစ်အယ်ဖော်ဝတ်စ်တို့နှစ်ဦးဟာရှေ့ဘက်ဇန်နဝါရီ12ရက်နေ့မှာကင်ညာနဲ့တန်ဇန်နီးယားမှာတိုက်ခိုက်မှုလုပ်ဆင်တုန်းကလူပေါင်း200ကျော်သေဆုံးခဲ့ရတဲ့အမှုတွေခုံရုံးတက်ကြမှာဖြစ်ပါတယ်။ဒါပေမဲ့သူတို့နှစ်ဦးစလုံးကတော့ဒီဆွဆွဲမှုတွေကိုညှင်းဆို့ထားပြီးသူတို့မှာအပြစ်မရှိဘူးလို့ဆိုပါတယ်။လီဘီရဲ့ရှင်နေဘရနက်ကလန်မန်ကလီဘီဟာပြီးခဲ့တဲ့လကစပြီးရုတ်တရက်ကြမ်းမကြီးချဆင်းတော့တာဖြစ်တယ်လို့ဆိုပါတယ်။လီဘီကိုအမေရိကန်အထူးတပ်ဖွဲ့တွေအနေနဲ့2013အောက်တိုဘာမှာလီဘီယာမြို့တော်ကနေအမေရိကန်ကိုခေါ်လာတာဖြစ်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့2014ခုနှစ်ကအဆိုးရွားဆုံးအီဘိုလာကပ်ရောဂါစုကြီးကိုဒီနှစ်2015အတွင်းအဆုံးသတ်သွားအောင်လုပ်နိုင်တယ်လို့နှုတ်ထွက်တော်မယ်ဖြစ်တဲ့အီဘိုလာရောဂါတိုက်ဖျက်ရေးကုလသမဂ္ဂအကြီးအကဲကပြောပါတယ်။အန်တိုနီဘန်ဘာရီဟာသူ့ရဲ့တောက်ကြနှုတ်ဆက်မိန့်ခွန်းမှာကုလအကြီးအကဲအနေနဲ့ပြောခဲ့တာပါ။ကပ်ရောဂါစုကြီးကအဆုံးသတ်မသွားသေးပေမဲ့အီဘိုလာရောဂါတိုက်ဖျက်ဖို့သူ့ကိုစတင်ခန့်ထားတဲ့စက်တင်ဘာလကစပြီးအရေးကြီးတဲ့တိုးတက်မှုတွေရှိလာပြီလို့ဂါနာနိုင်ငံမှာပြောခဲ့တာပါ။အီဘိုလာရောဂါလုံးဝအဆုံးသတ်သွားမှသာလက်ခံလို့ရတဲ့အဖြစ်ဖြစ်တယ်လို့သူကသေးချာချာထောက်ပြပါတယ်သူ့နေရာကိုလူသားချင်းစာနာမှုအကူအညီတွေလုပ်ခဲ့တဲ့ Ismail Old Sheikh Ahmed Gadi ရဲ့စနေကစပြီးတာဝန်ယူပါမယ
်စနေနေ့ညပိုင်းနောက်ဆုံးသိထားရတဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကိုငင်းချန်တို့ကကြေညာပေးခဲ့ကြတာပါခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မကိုပထမဆုံးထုတ်လင်းပေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံအကြွတ်နိုင်ငံရေးအရေးကြီးတဲ့နေ့တနေ့လို့သုံးသပ်နေကြတဲ့2015ခုနှစ်နစ္စန်ပိုင်မှာပဲ68ကြိမ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုထူးထူးခြားခြားပိုရှုခံအခမ်းအနားဖြစ်ကျင်းပမှာဖြစ်ပါတယ်။နိုင်ငံတော်သမ္မတတက်မတော်ကကွယ်ရေးဦးစီးချုပ်တို့ရဲ့လွတ်လပ်ရေးနေ့အချိန်မှအဖြစ်မြန်မာနိုင်ငံမှာမကျင်းပတာနစ်ရှည်ကြပြီးဖြစ်တဲ့ပိုရှုသဘင်အခမ်းအနားပြန်လည်ကျင်းပဖို့စီစဉ်နေတဲ့အပေါ်အမျိုးမျိုးရှုမြင်သုံးသပ်နေကြပါတယ်။ဆက်သွယ်စုံစမ်းမေးမြန်းထားတဲ့မဆုမုံကပြောပြမှာပါရှင်။
2015ခုနှစ်ဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံရဲ့68ကြိမ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်။ဒီနေ့မှာတော့ထူးထူးခြားခြားဗိုလ်ရှုသဘင်အခမ်းအနားနဲ့နေပြည်တော်မှာကြီးကျယ်ခမ်းနားစွာကျင်းပဖို့ပြင်ဆင်နေကြပါတယ်။နှစ်ပေါင်း50ကျော်အတွင်းပထမဦးဆုံးအကြိမ်ပြန်လည်ကျင်းပတဲ့ဗိုလ်ရှုသဘင်အခမ်းအနားမှာနိုင်ငံတော်သမ္မတကိုတက်မတော်ကြီးရီလီစစ်ကြောင်းတွေကခြေတက်အလေးပြုတဲ့ဗိုလ်ရှုခံပွဲကျင်းပမှာဖြစ်ပါတယ်။ပါလီမန်ခေတ်ကနေစလို့မကျင်းပဖြစ်တော့တဲ့နိုင်ငံတော်သမ္မတကိုအလေးပြုတဲ့ဗိုလ်ရှုသဘင်ခန္ဓာအယက်သားအစိုးရလက်ထက်မှာကျင်းပဖြစ်ဖို့နဝမအကြိမ်မြောက်လွှတ်တော်အစည်းအဝေးမှာအစိုးတင်သွင်းမေးမြန်းခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဦးလာဆွေကဒီနှစ်ကတော့သမ္မတနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့ဗိုလ်ရှုခံပွဲကိုပူးပေါင်းဆောင်ရွက်တဲ့အတွက်မြန်မာနိုင်ငံရေးအတွက်ထူးခြားတဲ့နှစ်အဖြစ်သုံးသပ်ပါတယ
်လွှတ်ရည်နေ့မှာဗိုလ်ရှုခံမှာသမ္မတတွေကိုအလေးပြုတဲ့နယ်ဘာလို့ဆိုပါလီမန်ခေတ်ကအလေးပြုတာကိုကျွန်တော်မှတ်မိတယ်လေသမ္မတနဲ့ကာချုပ်နယ်ကအခုအတိအကျကြီးဖြစ်နေတဲ့ဒါလာရောက်လာပြီဆိုတော့တက်မတော်ကြီးကလည်းသမ္မတကိုအလေးပြုတဲ့နယ်လို့အရင်တော့ကာချုပ်နဲ့သမ္မတနဲ့ဟလာနိုင်ငံအကြီးအကဲတွေတယောက်တည်းဆိုတော့သမ္မတတွေမှာလေးပြလိုက်ရင်ပြီးရောပေါ့ဗျာဒါပေမဲ့အခုဟာကအချိန်ကြီးမတူဘူးလေဒါကြောင့်မို့ကျွန်တော်တွတ်တော်မှာမေးခွန်းမေးခဲ့ပါတယ်မေးခွန်းမေးတော့ကာဝေးဒုဝင်ကြီးဗိုလ်ချုပ်ကျော်ညွန်ဟာသမ္မတကြီးအချိန်နဲ့ဖြစ်တဲ့အချိန်ကြရင်လေးပြပါမယ်လို့ကျွန်တော်ဖြေသွားတယ်ဗျဖြေတာပါလီမန်ခေတ်ကအဲ့လိုလေးပြခဲ့တယ်ပေါ့လေအခုအချိန်မှာဆိုရင်လည်းသမ္မတကြီးအချိန်နဲ့ဖြစ်တဲ့အချိန်ကြရင်လေးပြပါမယ်လို့ကျွန်တော်အဲ့လိုဖြေသွားတယ်ဒီဟာကဘာလဲဆိုတော့နိုင်ငံအုပ်ဆောင်ပေါ့နော်နိုင်ငံအုပ်ဆောင်ကိုကြည့်လေတမတော်ကအလင်းပြူလာပဲ
အစိုးရနဲ့အပြစ်ခတ်ရဆဲရင်ငိမ့်ညာရင်ညှိနှိုင်းမှုဆောင်ရွက်နေတဲ့ကရင်မျိုးသားအစည်းအရုံး KNU ဘက်ကလည်းဒီဗိုလ်ရှုသဘင်အခမ်းအနားကိုတက်ရောက်မှာဖြစ်ပြီးအခုလိုမျိုးလွတ်လပ်ရေးနေ့မှာထူးခြားတဲ့အခမ်းအနားကျင်းပတာဟာနိုင်ငံငိမ့်ညာရေးအတွက်အလားအလာကောင်းဖြစ်ဖို့မျှော်လင့်ပါတယ်လို့ KNU ရဲ့ခေါင်းဆောင်ဗဟုအလုံးမှုဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဖထိုစောသမိန်ထွန်းကပြောပါတယ
်ဒီကနေ့ကတော့အပြစ်ခတ်ရဆဲရေးလှုပ်ပြီးမှတဦးနဲ့တဦးယုံကြည်မှုတည်ဆောက်မဲ့ကာလဖြစ်တော့အဲဗမာပြည်ရဲ့တမိုင်းအစင်လာအတိုင်းတရားဆိုတော့ကျွန်တော်တို့ကတော့လုတ်တင်တယ်လို့တော့ကျွန်တော်မြင်တာပေါ့နော်အဲ့တော့ဒီမှာလဲသူတို့ဖိတ်ကြားတော့ဖိတ်ကြားတယ်ကျွန်တော်တို့ကိုယ်စားလှယ်လဲပေါ်ရောက်ကြီးလေဒီကကတော့ပြောပြောရမှာဆိုတော့ဟိုနှစ်ဖက်ကြည့်လို့ရတာပေါ့အစိုးဘက်ကလည်းကြည့်လို့ရလို့အကောင့်ဘက်ကလည်းကြည့်လို့ရတာပေါ့အဲ့တော့ကျွန်တော် KNU အနေထားရဒီကနေ့ကတော့အပြစ်ခရစေးရေးလုတ်တာတော့မပြီးသေးဘူးနော်အပြီးပိုင်းမရှိသေးဘူးအဲနောက်မှလည်းကျွန်တော်တို့ဥတီချက်ကလည်းငင်းကြရေးပေါ်ဆောင်မှုနိုင်ငံရေးဆွေးနွေးပြီးရင်ငင်းကြရေးပေါ်ဆောင်မှုအဲ့တော့ဒီလိုနေထားရဆိုတော့တဦးနဲ့တဦးယုံကြည်မှုရှိလာအောင်ဆိုတဲ့သဘောပေါ့ဗျာအန္တမန်ဆက်ဆံရေးအရာဒ တရားနဲ့တရားယုံကြည်မှုရှိအောင်ဆိုတဲ့သဘောနဲ့တော့လုပ်ရဆိုရင်တော့ကျွန်တော်လက်ခံတာပေါ့
ဘိုးချုပ်တပင်ခန္ဓာပေါ်မှာပြည်သူလူထုရဲ့သဘောထားနဲ့မကြခင်မှာကျင်းပတော့မယ့်2015ရွေးကောက်ပွဲနောက်တိုင်းရင်းသားလက်နက်ကိုင်တွေနဲ့တိုင်းနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးငြိမ်းချမ်းရေးလက်မှတ်ရေးထိုးဖို့ပြင်ဆင်နေတာအပါအဝင်မြမနိုင်ငံရေးအတွက်အရေးပါတဲ့နှစ်ဖြစ်တဲ့2015ခုနှစ်မှာအခုလိုမျိုးဘိုးချုပ်တပင်ခန္ဓာကျင်းပတာကတော့တက်တဲ့နိုင်ငံတော်အစိုးရကြားပူးပေါင်းအင်အားပြတဲ့သဘောလို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ
်2015ဟာကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအချက်တဲအတွက်လည်းအရေးကြီးတဲ့နှစ်ပေါ့နောက်ပြီးတော့တိုင်းနယ်နဲ့ကိုင်ဖွဲ့စည်းတွေနဲ့အပြစ်ခတ်ရစဲဆွေးနွေးရေးပွဲအတွက်လည်းအရေးကြီးတဲ့နှစ်ပေါ့နောက်ပြီးတော့ရွေးကောက်ပွဲနှစ်လည်းဖြစ်နေတဲ့နှစ်တစ်နှစ်မှာတော့ဒီလိုလွတ်လပ်ရေးနေ့အခမ်းအနားကိုဘိုးရှုသဘင်အနေနဲ့ပေါ့လေစစ်တပ်ကလည်းအင်အားပြပြီးတော့နိုင်ငံတော်သမ္မတရောကာကွယ်ဦးစီးချုပ်ကတက်ရောက်တယ်ဆိုတဲ့အနေထားဟာတနည်းအားဖြင့်ပြောရင်တော့2015မှာဖြစ်လာမယ့်နိုင်ငံရေးအပြောင်းလဲတွေတော့ပေါ့လေအင်အားပြသလားလို့တော့ကျွန်တော်ကနည်းနည်းတန်တရားရှိတယ်ဗျပြည်သူလူထုအများစုကအတော်ဆင်းရဲချက်တဲနေတဲ့အနေအထားရှိတဲ့အခါကျတော့ဒီဘိုးရှုသမင်လုတ်တယ်ဆိုတာလေတကယ်တမ်းကတော့ပြည်သူလူထုရဲ့ဗန္ဒာငွေတွေကိုတုံးပြီးတော့လုတ်တာလေအဲ့ဒီအခါကျတော့အောက်ခြေဆင်းရဲမွဲတည်နေတဲ့ပြည်သူလူထုအများစုကြီးပေါ့ဗျာတော့တောင်တူလေသမားလေအလုတ်သမားအပေါဝင်တိုင်းသားပြည်သူလူထုတရားလုံးနေနေတော့အဲဒီကိစ္စပေါ်မှာကျွန်တော်အမြင်ကတော့သဘောကျလိမ့်မယ်လို့မယူဆဘူးပြည်သူလူထုကိုကိုစားပြုတဲ့ပြည်သူလူထုကိုမျက်နာမူတဲ့အခင်ချင်းမဟုတ်ဘူးလို့ကျွန်တော်ကယူဆတယ်ဗျ
တက်မတော်ကာဝေးဦးစည်းချုပ်လက်အောက်ခံကြီးရည်လေတက်မတော်ပိုင်းဆိုင်ရာထိပ်ပိုင်းခေါင်းဆောင်တွေလွှတ်တော်ဥက္ကဋ္ဌနာယကလွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရဝန်ကြီးဌာနအသီးသီးကပြည်ထောင်စုဝန်ကြီးတွေနောက်တိုင်းဒေသကြီးအသီးသီးကအစိုးရအဖွဲ့ခေါင်းဆောင်တွေနဲ့နိုင်ငံရေးပါတီအသီးသီးကခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေကိုဗိုလ်ချုပ်တပင်ခန္ဓာတက်ရောက်ဖို့ဖိတ်ကြားထားတာဖြစ်ပါတယ်ရှင်
ရရှိမြခင်ဗျာ2014ခုနှစ်ကုန်ဆုံးလို့2015ခုနှစ်ကိုဝင်ရောက်လာပါပြီမြန်မာနိုင်ငံမှာတော့2015ခုနှစ်ဟာအထူးထူးရွေးကောက်ပွဲကျင်းပမယ့်နှစ်ဖြစ်တာမို့လို့နိုင်ငံရေးအရာရေးပါတဲ့နှစ်ဖြစ်မယ်ဆိုပြီးတော့လေလာသုံးသပ်သူတွေကယူဆထားကြပါတယ်2015ခုနှစ်ဝင်ရောက်လာတာနဲ့အတူပဲစနားပြမှုတွေအဖမ်းဆီးတွေနိုင်ငံရေးအရာမတင်မကျဖြစ်မှုတွေတင်းမာမှုတွေလည်းတွေ့နေရပါတယ်ဒါကြောင့်မို့လို့ခု2015ခုနှစ်ဟာမြန်မာနိုင်ငံရေးအတွက်မျှော်လင့်စရာတွေဘလောက်ရှိမလဲစိန်ခေါ်ချက်တွေဘလို့ဖြစ်လာမလဲဒီလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလို့ရတဲ့ရှင်တွေ view ကိုကြိုတင်ဆက်သွယ်နိုင်ပါတယ်။လေလိုင်းကနေပြီးတော့ဒဲရိုက်မပါဝင်နိုင်လို့ရှိရင်လည်းစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြမဲ့တော်ရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
ည9:00တိုင်းရဲ့လေးလိုင်းမှာပါဝင်ဆွေးနွေးဖို့ထမှန်ဖိတ်ခေါ်ပါရရှင်ခုဆက်လက်ပြီးနိုင်ငံတကာသတင်းတပုတ်တင်ပြပါမယ်2015ခုနှစ်အတွင်းရုရှားနိုင်ငံရဲ့စီးပွားရေးတွေတိတ်ကိုအရေးကြီးနေပြီဆိုတဲ့ခံမှန်းမှုတွေရှိနေပေမဲ့လည်းရုရှားလူမျိုးအတော်များများကတော့နေတဲ့ကိုမျောလင့်ချက်တွေရှင်လန်းတက်ကြွမှုတွေနဲ့အနာဂတ်ကိုကြိုးစားခဲ့ကြပါရယ်ရူဘယ်ဈေးတွေထိုးကြလာတာနဲ့အမျှလူအတော်များများကတော့ရှေ့ရီအတွက်အလားအလာကောင်းနေတဲ့အခြေအနေတွေတည်ငြိမ်ရေးကိုလိုလားတောင်းတနေကြပါရယ်အနောက်နိုင်ငံတွေရဲ့ဆက်ဆံရေးတင်းမာမှုတွေကရုရှားတို့ရဲ့မျိုးချစ်စိတ်ကိုပုံမနှိုးကြလာစေခဲ့ပါရယ်ယူကရိန်းအရှေ့ပိုင်းကရုရှားစကားပြောကြတဲ့လူငယ်တွေကြားမှာတော့ပိုကောင်းတဲ့အနာဂတ်ကိုမျှော်လင့်နေကြတဲ့အကြောင်းဆလာတီကာဟုတ်တင်ပြပို့ထားတာကိုဆက်ပြီးတင်ပြပါမယ်ရုရှားနိုင်ငံမော်စကိုမြို့ကယင်ပြင်းနီလို့ခေါ်တဲ့ Red Square မှာမီရှူမီပန်းတွေဖောက်ရင်ရုရှားပြည်သူတွေနှစ်သစ်ကိုစိတ်အားသက်ကြွစွာကြိုဆိုခဲ့ကြပါတယ်ရုရှားနိုင်ငံရဲ့ကောင်းစားခဲ့တဲ့အချိန်တွေကိုပိုးပြီးအမှတ်ရစေတဲ့အချိန်လည်းဖြစ်ပါတယ်
Всего самого позитивного, самого хорошего. Россия вперёд, она победит.
Россия နိုင်ငံအတွက်အကောင်းဆုံးကိုကျွန်တော်တို့မျှော်လင့်ပါတယ်။ရုရှားကအမြဲတမ်းအကောင်းဆုံးအင်အားအကြီးဆုံးဖြစ်တဲ့အတွက်ကျွန်တော်တို့နိုင်မှာပါ။ရုရှားကအုပ်ချုပ်မှာပါ
။ဒါပေမဲ့လည်းရင်းနှံစည်းကြတာနဲ့အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုတွေကြောင့်ရုရှားနိုင်ငံဖို့ဒီနှစ်အတွင်းစီးပွားရေးကျဆင်းမှုတွေနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်။ရုရှားရူဘယ်ငွေဈေးတန်ဖိုးကလည်းအနောက်နိုင်ငံငွေကြေးတန်ဖိုးတွေထက်တစ်ဝက်လောက်ကိုဈေးကျသွားတဲ့အတွက်တာမန်ပြည်သူတွေအတွက်အခက်အခဲတွေဖြစ်စေခဲ့ပါတယ်။
смотрела на курс, хотя как бы для меня это не актуально, но мне было просто интересно смотреть на этот курс, который так растёт.
ကျွန်မကငွေကြေးလက်လက်နှုန်းကိုနေတိုင်းကြည့်ပါတယ်။ငွေကြေးတန်ဖိုးတွေတက်လိုက်ကျလိုက်ဖြစ်နေတာကကျွန်မအတွက်တော့အတော့ကိုစိတ်ဝင်စားစရာကောင်းနေတာပါ။ဒါပေမဲ့လည်းကျွန်မအပေါ်ဘလို့အကျိုးသက်ရောက်မှုမျိုးမှတော့မရှိပါဘူး။ ကောမှာဘာမှမရှိရင်ဘာမှလည်းဆုံးရှုံးဖို့မရှိဘူးလေ
ရှေ့မှာအခက်အခဲတွေရင်ဆိုင်ရဖို့ရှိတဲ့အကြောင်းရုရှားသမ္မတပူတင်ကိုယ်တိုင်ကလည်းသူ့ပြည်သူတွေကိုသတိပေးသွားပါတယ
်။ В наступающем году нам вместе предстоит решить немало задач. И год будет таким, каким мы сами его сделаем.
လာမယ့်နှစ်အတွင်းအခက်အခဲတွေကိုကျုပ်တို့တွေအတူဖြေရှင်းရလိမ့်မယ်။နောက်ပြီးဒီနေ့ကကျုပ်တို့ရဲ့ဆုံးဖြတ်ချက်တွေအတိုင်းလုပ်ကိုင်ခဲ့တဲ့အပေါ်မူတည်ပြီးရလဒ်တွေထွက်လာမှာပါ။ဒါတွေကလူတယောက်ချင်းစီရဲ့ကြိုးပမ်းအားထုတ်မှုအပေါ်မူတည်ပြီးထိရောက်မှုတီထွင်ဖန်တီးမှုရဲ့ရလဒ်တွေဖြစ်လာမှာပါ။ဒါကလွဲလို့လုပ်စရာတခြားနည်းလမ်းမရှိပါဘူ
း။ဒါပေမဲ့လည်းဒီအခက်အခဲတွေမကြာခင်ကျော်လွှသွားနိုင်မယ်လို့မစ္စတာပူတင်ပြောဆိုနေတဲ့အချိန်ထဲမှာပဲအတိုက်အခံတွေဖက်ကတော့ရုရှားအတွက်မဲမောင်တဲ့အနာဂတ်ကိုခန့်မှန်းနေကြပါတယ်
။ Что уже вот скоро конец и страна катится в пропасть, эти ощущения есть.Поэтому я и говорю о том, что и мы будем способствовать.
Сундага нила ба би. Нэнган ча сумму мяси тмей лао да лу ро да ба. Чно га ро элло ве кан за ми ба ле. Да чаун ле лу ри лан мао твэ ла би а чи ни ри го а пяо ле лу бу таун су ла йин. Чно ру га ле па вэн а пьи ма ба. Да чаун 2015 га а тоу го а е чи де нит лу пьо а ма ба. Тмай твэ мэ нит лу таун пьо най ма ле.
ရုရှားဘဏ္ဍာရေးအရာရှိတွေကတော့အားစိုက်မှုတချို့လုပ်ရင်းနဲ့စီးပွားရေးပြက်ကင်းကိုရှောင်ရှားနိုင်လိမ့်မယ်လို့ပြောပါတယ
်။လူပိုဒါဆိုဆာမီနီမယ်နလကယ်နulucheniye v ramkakh obshchey politike
ဘလို့တိုးတက်မှုမှာမဆိုဒေတာရင်းကစီးပွားရေးလုပ်ငန်းငယ်လေးတွေတောင်မှဈေးကွက်ကိုအားကောင်းလုပ်နိုင်ပါတယ်။ဥပမာပြဥရောပကစီးပွားရေးပိတ်ဆို့မှုတွေထပ်တိုးဖို့အတွက်မဲပေးဆုံးဖြတ်ရပါလိမ့်မယ်။နောက်ပြီးစီးပွားရေးပိတ်ဆို့မှုထပ်လုပ်မယ့်အခြေအနေမျိုးတွေထပ်ဖြစ်အောင်ရုရှားကထပ်မလုပ်ရင်တော့အဲ့ဒီကနေကျွန်တော်တို့ရလက်ကောင်းတွေထွက်လာမှာပါ
လက်တလောလှုပ်ထားတဲ့လူထုစစ်တမ်းကောက်ယူမှုအရသမရပူတင်ကိုလူထုထောက်ခံမှု80ကနေ80ရာခိုင်နှုန်းထိရနေတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့မတ်လအတွင်းရုရှားတို့တိုက်ခိုက်သိမ်းယူသွားခဲ့တဲ့ရုရှားစကားပြောကြတဲ့ခရိုင်းမီးယားဒေသကအများဆုံးထောက်ခံမှုရနေတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကစလို့အဲ့ဒီဒေသကလူတွေအဖို့ရင်းနဲ့လက်စီမီပြတ်တောက်မှုတွေနဲ့ရင်ဆိုင်နေရတာပါ
။ Пришли сегодня на площадь, чтобы встретить Новый год вместе с городом, вместе с людьми, чтобы увидеть Путина, потому что
Тимаха ကမြို့သူမြို့သားတွေနဲ့အတူနှစ်သက်ကိုကြိုဆိုဖို့နဲ့သမ္မတပူတင်ကိုတွေ့ရဖို့ရင်းပြင်ကိုလာကြတာပါ။ကျမတို့အိမ်ကလျှက်စစ်မီးတွေဖျက်လိုက်မယ်လို့သူတို့ကပြောပါတယ်။ဒါပေမဲ့ကျမတို့ကသမ္မတပူတင်ကိုမြင်မှုကျင်တယ်လေ။ဒါကြောင့်ကျမတို့လာခဲ့တာပေါ့မြို့သူမြို့သားတွေရဲ့စီလုံးမှုကိုခံစားကြည့်တင်တာလည်းပါပါတယ်။နောက်ပြီးနှစ်သက်ကိုကြိုဆိုဖို့ပေါ့နော်။
ခရိုင်းမီးယားဒေသကိုရုရှားတို့ကတိုက်ခိုက်သိမ်းယူလိုက်တဲ့အပြင်ယူကရိန်းအရှေ့ပိုင်းကခွဲထွက်ရေးသမားတွေကိုမော်စကိုကထောက်ခံအားပေးနေတဲ့အတွက်အနောက်နိုင်ငံတွေကဒီလုပ်ရက်ကိုရှုံချကြပြီးရုရှားစီးပွားရေးကိုလည်းအကြက်အသေးဖြစ်စေခဲ့တာပါရုရှားလူမျိုးတချို့ကတော့ဒီအခြေအနေတွေကိုတည်တည်ငြိမ်ငြိမ်ပဲလက်ခံကြပါတယ်။ကျောင်းသူကလေးအာနာစတာစီယာကတော့ခုလိုပြောပါတယ
်ဝီပရီဗက်လက်နစီစ်ကဖြစ်မှု
ဘောလုံးအခြေအနေမျိုးမှာရောက်နေပြီမဲ့လေကျမတို့ကအကောင်းမြင်တဲ့အလေးအချင်ရနေပါပြီမကြီးမော်ဒန်ရင်တော့ယူသွားဖို့ပဲရှိတော့တာပေါ့ရှင်
တချို့ကလည်းအချင်းနေအရရက်ကိုဟာတရညံနဲ့လက်ခံကြပါရယ်ဒီအစိုးရလိုပေါ့သူကဆန်တာကလော့စ်ကိုခရစ်စမတ်လက်ဆောင်အဖြစ်တကားမှမတုံးရသေးတဲ့သမရတစ်ကိုပို့ပေးပါလို့တောင်းဆိုလိုက်ပါတယ်တဲ့ဒီလက်ဆောင်ထုတ်ထဲမှာသူ့ကိုမကြိုက်ရင်ပြန်ပို့လို့ရတဲ့အလက်မှတ်လဲတကားထဲထည့်ပေးလိုက်ပါလို့ဆိုသွားပါတယ်ရှင
် Нового в коробке не было чтобы был приличным человеком чтоб стояла дата
VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါရယ်ခုဆက်လက်ပြီးနိုင်ငံတကာသတင်းတပုတ်တင်ပြပါအောင်မယ်သောတာရှင်များရှင်တရုတ်နဲ့တခြားနိုင်ငံတွေကနေရဘာတင်သွင်းမှုကျဆင်းသွားတာဟာအရှေ့တောင်အာရှကရဘာလုပ်ငန်းတွေအနေနဲ့အရှုံးတွေနဲ့ရင်ဆိုင်နေရလို့ဖြစ်တယ်လို့ဆိုပါရယ်ရဘာဈေးနှုန်းဟာထုတ်လုပ်မှုကုန်ကျစရိတ်ကိုမကာမီပဲကျဆင်းနေတဲ့အကြောင်း VOA သတင်း6 Steve Harmon သတင်းပေးပို့ထားတာကိုမိုက်အင်ဂျင်နိုင်ကပြောပြမှာပ
ါရဘာဈေးကွက်ဟာအမေရိကန်ဒေါ်လာ36ဘီလီယံနှစ်စဉ်အယောင်းဝယ်ဖြစ်နေပြီးအဲ့ဒီတဲကသုံးပုံနှစ်ပုံကိုတင်သွင်းနေတဲ့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားက rubber champion ရှင်တွေဟာ rubber ဈေးနှုန်းကျဆင်းမှုဒဏ်ကိုအလူးလဲခံနေရတယ်လို့နိုင်ငံတကာ rubber လုပ်ငန်းရှင်ကြီးများအဖွဲ့အကြီးအကဲ UM Tavalut ကပြောပါတယ်
They are suffering from too low prices
rubber ချူတင်ရောင်းတဲ့ဈေးနှုန်းတန်ဖိုးကျဆင်းနေတာမလို့ထုတ်လုပ်တဲ့ကုန်ကျစရိတ်ကိုတော့မကမိတာကြောင့်သူတို့တွေအရှုံးနေနဲ့ရင်ဆိုင်နေရတာပါ
ဒါကြောင့် rubber champion ရှင်တို့ဟာသူတို့ရဲ့လုပ်ငန်းတွေကိုစွန့်ပစ်လိုက်ကြတယ်လို့လည်းဆိုပါတယ
် They switch to other agricultural activities
သူတို့ဟာအခြားစိုက်ပျိုးရေးလုပ်ငန်းတွေကိုပြောင်းပြီးလုပ်ကိုင်နေကြပါပြီတချို့ဆိုရင် rubber ပင်အလုံးကိုခုတ်ပစ်လိုက်ကြပါတယ
်ဈေးနှုန်းအတင်းဆောင်ဖြစ်အောင်ဈေးကစားသူတွေကလုပ်နေကြပြီးထိုးကျနေတဲ့ပေါက်ဈေးကြောင့်ဈေးကွက်မှာဝယ်လိုအားနဲ့ရောင်းအားအချိုးအစားကိုညှိလို့မရအောင်ဖြစ်တဲ့အခြေအနေရောက်နေတယ်လို့ဒီ rubber လုပ်ငန်းရှင်ကြီးများအဖွဲ့ကတုံ့ပြန်ပြောဆိုခဲ့ပါတယ်
အခုလိုရာဘာဈေးကွက်ထိုးချနေတာကိုကယ်ဆယ်ဖို့မကြသေးခင်ကပဲထိုင်းစစ်ဆိုရအနေနဲ့ဂျားဝင်ဆောင်ရွက်ခဲ့တာပါရာဘာထုတ်လုပ်သူတွေစီကနေတိုက်ရိုက်ဝယ်ယူဖို့အမေရိကန်ဒေါ်လာ1ဘီလီယံသုံးဆွဲခဲ့ပါတယ်ဒီငွေပမာဏဟာထိုင်းနိုင်ငံစိုက်ပျိုးရေးပံ့ပိုးဖို့ထိုင်းဆိုရသုံးဆွဲမဲ့ဘတ်ဂျက်ဒေါ်လာ17ဘီလီယံတဲကဖြစ်ပါတယ်ဒါပေမဲ့လို့အခုလိုထိုင်းဆိုရရဲ့ဂျားဝင်ဆောင်ရွက်မှုမျိုးဟာတခါမှအောင်မြင်မှုမရခဲ့ဘူးလို့အမည်မဖော်လိုတဲ့ဂျပန်စီးပွားရေးလုပ်ငန်းရှင်ကြီးတဦးကပြောပါရယ်တကယ်တမ်းသူတို့လှုပ်တင်တာကရာဘာပင်တွေကိုခုတ်လဲပစ်ပြီးရောင်းအားကိုထိန်းချုပ်ရမှာဖြစ်တယ်လို့သူကဆိုပါရယ်နိုင်ငံတကာဈေးကွက်မှာဈေးကြီးနေတဲ့ရာဘာတွေကိုဝယ်မသုံးနိုင်တော့ဘူးလို့လည်းသူကပြောပါရယ်ဒီနှစ်အတွက်ကမ္ဘာရာဘာဈေးကွက်မှာပိုးနေတဲ့ရာဘာတန်ချိန်စုစုပေါင်း3သိန်းလောက်ရှိနေတယ်လို့လည်းခန့်မှန်းထားပါရယ်ဒါပေမဲ့လို့ထိုင်းနဲ့အခြားအစိုးရတွေအတွက်သူတို့ရဲ့ရာဘာခြံလုပ်ငန်းရှင်တွေကိုထောက်ပံ့ကူညီဖို့နီးလန်းကလွဲပြီးအခြားမရှိဘူးလို့နိုင်ငံတကာရာဘာလုပ်ငန်းရှင်ကြီးများအဖွဲ့ကပြောပါတယ
်။ Immediate assistance it is necessary for a longer term them should be
အကူအညီချက်ချင်းပေးဖို့လိုအပ်ပါတယ်။မြေရှိအတွက်ခံနိုင်ရှိတဲ့စီမံကိန်းနဲ့ခြံလုပ်ငန်းပိုင်ရှင်တွေကိုထောက်ပံ့ပေးရမှာပါ။ဒါပေမဲ့အခုလောလောဆယ်မှာတော့အရှုံးရင်ဆိုင်နေရတဲ့သူတို့ရဲ့ရာဘာကြံလုပ်ငန်းရှင်တွေကိုအကူအညီပေးဖို့ကလွဲပြီးထိုင်းဆွေရအနေနဲ့ရွေးချယ်စရာလမ်းမရှိပါဘူ
းဂျပန်နိုင်ငံမှာတော့အောက်တိုဘာလအစောပိုင်းကစပြီးရာဘာဈေးကွက်၅နှစ်အတွင်းဈေးအနှိမ့်ကျဆုံးကျဆင်းခဲ့တာပါထိုင်းဆွေရရဲ့ငွေကြေးအကူအညီဟာယာယီအားဖြင့်ဈေးနှုန်းအနည်းငယ်မြင့်တက်ခဲ့ပေမဲ့ဒီလအတွင်းမှာပဲပြန်ပြီးထိုးကျခဲ့ပါတယ်တရုတ်ဆွေရကတော့ဆန်နဲ့ရာဘာအပါအဝင်ထိုင်းရဲ့စိုက်ပျိုးရေးသွင်းကုန်တွေကိုနောက်နှစ်မှာနှစ်ဆတိုးဝယ်ယူမယ်လို့မကြသေးခင်ကကြေညာခဲ့ပါတယ်ရှင
်။မှတ်အင်ကျင်းနိုင်ပါရှင်။ VOA ကနေစနေနေ့ညနေဘက်သတင်းတွေကိုဆက်လက်ထုတ်လင်းပေးနေပါရယ်။ဒီကနေ့ည9:00နာရီမှာထုတ်လင်းမယ့်ညပိုင်းစီစဉ်မှာတော့ blogger တွေပြောသမျှမတူတာလေးတွေနဲ့တရိုက်လေးလိုင်းကိုနားဆင်ကြမှာပါ။ပထမပိုင်းနိုင်ဘက်မှာလိုင်းလံမီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 31 51တို့မှာတော့အစီအစဉ်အစအဆုံးကိုဖန်ယူနားဆင်နိုင်ပါတယ်ရှင်။ညနေပိုင်းစီစဉ်အဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုကိုဝင်းမင်းကတလက်ကြီးညာပေးပါအောင်ရှင
်ပြတ်ကျခဲ့တဲ့ AIA ရှာခီးတဲ့တင်လေးရင်ရှာဖွေးအဖွဲ့ကကြီးမားတဲ့စေပိုင်းရင်တစ်ခုကိုရေနဲ့98ပေမှာတွေ့ခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်ဒါအပြင်ဂျာဗာပင်လယ်ထဲမှာရှာဖွေးလုပ်နေတဲ့အင်ဒိုနီးရှားဒီအဖွဲ့ကပဲရေမျက်နှာပြင်ပေါ်မှာလည်းစီအကွက်ကြီးတစ်ခုကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်ဒီလေရင်ပြတ်ကျမှုမှာသေဆုံးခဲ့သူတွေရဲ့မိသားစုတွေကတော့အခုလိုရှာဖွေးတွေ့ရှိမှုကြောင့်နောက်ထပ်အလောင်းတွေထည့်ရဖို့မျှော်လင့်နေတယ်လို့အင်ဒိုနီးရှားနိုင်ငံမှာပြောဆိုလိုက်ပါတယ်ကျန်းတဲ့နဲ့ပင်လယ်ပြင်ထဲမှာသင်္ဘောဝန်ထမ်းတွေရဲ့စွန့်ပစ်မှုကိုခံခဲ့ရပြီးရွှေပြောင်းအခြေချသူရာပေါင်းများစွာကိုတင်ဆောင်ထားတဲ့သင်္ဘောတစ်စီးဟာအီတလီနိုင်ငံတောင်ပိုင်းဆိပ်ကမ်းကိုတောက်ကြနေညနေခင်းကရောက်ရှိသွားပါပြီ။ The Isardin လို့အမည်ပေးထားတဲ့သင်္ဘောကိုအီတလီကမ်းခြေဆောက်တပ်ဖွဲ့ဝင်တွေဟာတောက်ကြနေစောပိုင်းကရဟယင်ကိုတုံးပြီးသင်္ဘောကုန်းဘက်ပေါ်တက်ရောက်ထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။တကယ်တော့အမျိုးသမီးနဲ့ကလေးငယ်တွေပါဝင်လူ450လောက်လိတ်ပါလာပြီးအများစုကဆီးရီးယားနိုင်ငံသားတွေဖြစ်တဲ့ပါလာတဲ့ဒီသင်္ဘောဟာအီတလီကမ်းခြေနဲ့24မိုင်ကွာမှာမောင်းနေခြင်းမရှိဘဲအရင်ကမျောနေခဲ့တာဖြစ်ပါတယ်။အမေရိကန်ဆွေရကပါလက်စတိုင်းအာဏာပိုင်တွေအနေနဲ့ ICC ခေါ်နိုင်ငံတကာပြစ်မှုခုံရုံးဖွဲ့ဝင်ဖြစ်ဖို့ရှောက်လိုက်တာဟာမှားယွင်းတဲ့လုပ်ရဖြစ်တဲ့လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံဖြစ်ဖို့အထောက်အကူဖြစ်မှာမဟုတ်ဘူးလို့ဝေဖန်လိုက်ပါတယ်။တကယ်တော့အစ္စရေးဘက်မှစစ်ရာဇဝတ်မှုတွေကျွလွန်နေတယ်လို့ဆွဆွဲအရေးယူနိုင်ဖို့အတွက်ပါလက်စတိုင်းအနေနဲ့အခုလိုနိုင်ငံတကာခုံရုံးမှာဖွဲ့ဝင်ဖြစ်ဖို့ရှောက်ထားလိုက်တာပါ။ကမ္ဘာကုလသမဂ္ဂဆိုင်ရာပါလက်စတိုင်းတန်ဘတ်ကြီးရီယတ်မန်ဆိုကအခုလိုနိုင်ငံတကာခုံရုံး ICC ကိုဝင်ဖို့ကြိုးပမ်းရတာကတရားမျှတမှုပေါ်ဆောင်ရေးအတွက်မဖြစ်မနေလိုရတာဖြစ်တယ်လို့ဆိုလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုဝင်းမင်းကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့စပိုင်ဆိုင်ရာအင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ်။ VOA America အသံရဲ့တင်ငွေနဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းတိုမီတာ2430နဲ့40ရောကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေ။ကျမနန်းလာပါ
This program has come to you from the Voice of America, Washington.